တရုတ်နိုင်ငံမှာကျင်းပနေတဲ့ဆောင်းရာသီနိုင်ငံတကာမတန်ဆွမ်းသူများအားကစားပြိုင်ပွဲကြီးအတွက်မနေ့တနင်္ဂနွေနေ့ကပိတ်ပွဲအခမ်းအနားကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာနိုင်ငံတကာမတန်ဆွမ်းသူများဆိုင်ရာကော်မတီ IPC ဥက္ကဋ္ဌကငြိမ်းချမ်းရေးမျှော်လင့်ချက်ဆိုပြီးပြောကြားခဲ့ပေမယ့်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်စစ်ကိုဓာတ်ရိုက်ဝေဖန်ပြောဆိုဖို့ရှောင်ကျင်ခဲ့ပါတယ်။ဘေကျင်းဆောင်းရာသီအိုလံပစ်ပွဲပြုလုပ်ခဲ့တဲ့တရုတ်နိုင်ငံဟာအခုဆောင်းရာသီမတန်ဆွမ်းသူများအားကစားပွဲကိုလည်းသတင်း6ပတ်ကြာအင်ရှင်အဖြစ်လက်ခံကျင်းပခဲ့တာပါရုရှားကျူကျော်စစ်ကိုဆန့်ကျင်တဲ့အနေနဲ့အိုလံပစ်အားကစားပြိုင်ပွဲတွေကနေရုရှားနဲ့ဘယ်လာရုစ်အားကစားသမားတွေကိုအစောပိုင်းကထုတ်ပယ်ပြီးနောက်အခုတရုတ်အိုလံပစ်အားကစားကွင်းမှာပြုလုပ်တဲ့ပိတ်ပွဲအခမ်းအနားမှာတော့ IPC ဥက္ကဋ္ဌအန်ဒရူးပီယာဆင်ကစီလုံးညီညွတ်မှုဆိုတဲ့သဘောမျိုးပြောဆိုသွားပါတယ်။ဒီနေရာမှာကွာခြားချက်တွေဟာကျွန်တော်တို့ကိုခွဲမထားပါဘူးလို့လည်းသူကပြောခဲ့ပါတယ်။နိုင်ငံတကာမတန်ဆွမ်းသူများအားကစားပွဲပိတ်ပွဲအခမ်းအနားကိုတရုတ်သမ္မတရှီချင်းဖင်ကိုယ်တိုင်လည်းတက်ရောက်ခဲ့ပါတယ်။မတန်ဆွမ်းသူများအားကစားပြိုင်ပွဲအတွက်အစောပိုင်းမှာရုရှားနဲ့ဘယ်လာရုစ်အားကစားသမားတွေကိုပိတ်ပင်ဖို့ညှင်းဆန်ခဲ့ပေမယ့်နောက်ပိုင်းမှာတော့ရုရှားအားကစားသမား82ဦးနဲ့ဘယ်လာရုစ်အားကစားသမား12ဦးကိုကော်မတီကထုတ်ပယ်ခဲ့တာဖြစ်ပါတယ်။ရုရှားကျူကျော်စစ်ကိုရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံဘက်ကအားကစားသမား20ဦးပါဝင်ရှင်ပြိုင်ခဲ့ပြီးအင်ရှင်တရုတ်ကစုစုပေါင်းရွှေတစိ18ခုနဲ့ပထမပြီးယူကရိန်းကပထမစုစုစုပေါင်း12ခုနဲ့ဒုတိယနေရာရခဲ့ပါတယ်။